မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာကအရေးယူနိုင်ဖို့တိတိကျကျမှတ်တမ်းတင်ထားရမယ့်အဖွဲ့ဖွဲ့စည်းရေးပါတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအစိုးရပိုင်းကပဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ရဲ့မြန်မာပြည်ဆိုင်ရာအစီရင်ခံစာအပေါ်အခြေခံပြီးဆွေးနွေးဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေတယ်လို့ဂျနီဗာဆိုင်ရာမြန်မာအသံအမှန်ကြီးကတုတ်ပြန်ပြောဆိုပါတယ်။အကြောင်းစုံကိုတော့အဲ့ဒီညီလာကံနဲ့ပတ်သက်ပြီးကိုသားညွန့်ဦးကပြောပြပေးပါအောင်ဗျာ
။ကောင်းပါပြီဗျာ။ဒီမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့လူ့ခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကို OIC အစ္စလာမ်နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကနေပြီးဘူးတွဲအဆိုပြုတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာရေးကြီးတဲ့ချက်ကတော့ဒီရိုဟင်ဂျာတွေအပါအဝင်မြန်မာတိုင်းရင်းသားတွေအပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအပေါ်နိုင်ငံတကာတရားရုံးတစ်ခုခုကနေပြီးတော့အရေးယူကန့်တွယ်နိုင်အောင်လို့တရားဝင်မှတ်တမ်းယူဖို့အဖွဲ့ဖွဲ့စည်းရေးပါတာဖြစ်ပါတယ်။ဒီအဖွဲ့မျိုးကတော့2016ခုနှစ်ကဆီးရီးယားနိုင်ငံအရေးအတွက်ဆုံးဖြတ်ခဲ့ပြီးပါတယ်။အရင်ဖွဲ့စည်းခဲ့တဲ့ FFM ဒီအချက်လက်စုဆောင်ရေးအဖွဲ့နဲ့မတူတာကတော့အခုဖွဲ့စည်းမဲ့အဖွဲ့ကစုဆောင်ရယူမဲ့အထောက်အထားတွေဟာကုလသမဂ္ဂရဲ့တရားဝင်အထောက်အထားတွေဖြစ်နေနိုင်ငံတကာတရားရုံးတစ်ခုခုမှစစ်ဆေးကြားနာတဲ့အခါအသုံးပြုမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအပြစ်ရှိသူတွေကိုအရေးယူနိုင်ရေးအတွက်အထူးကြီးရတာဖြစ်တယ်လို့OIC အဖွဲ့ရဲ့ကူစားပါကစ္စတန်နိုင်ငံသားမကြီးကလူ့ခွင့်ရေးကောင်စီကိုပြောခဲ့ပါတယ
် A consensual adoption of this resolution today will ensure accountability for the perpetrators of these
ဒီဆုံးဖြတ်ချက်ဟာဆိုလို့ရှိရင်နင်နာသူတွေအတွက်တရားမျှတမှုနဲ့ကျူးလွန်သူတွေအပေါ်အရေးယူနိုင်ဖို့ဖြစ်ပါတယ်ဒီဆုံးဖြတ်ချက်မှာပါတဲ့အဖွဲ့အဖွဲ့စည်းရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့ OIC အပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့တိုက်တွန်းပါတယ်ဆိုပြီးတော့ဒီပါကစ္စတန်သားမကြီးကပြောသွားတာပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်အတွက် OIC နဲ့ဒီ EU တို့ကနေပြီးတော့မူလတုန်းကတရားစီအဆိုပြုချက်မူကြမ်းတစ်ခုစီလုပ်ပါတယ်။လေးလာသူတွေပြောရတော့ OIC ရဲ့မူကြမ်းကပြော့ပြီးတော့ EU မူကြမ်းကပိုပြီးတော့ပြင်းထန်ပုံရတယ်လို့ဆိုပါတယ်။အထူးဖြစ်တော့ဒီ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးတင်ရေးပေါ်မှာကွဲသွားတာပါ။ OIC ဘက်ကတော့ဒီ ICC တင်ရေးတက်ကိုဒုက္ခသည်တွေနေရပြန်ရေးကိုပိုပြီးတော့ဦးစားပေးဆောင်ရွက်လိုတဲ့သဘောလို့သိရပါတယ်။ဒါပေမဲ့လည်းအဲ့ဒီမူကြမ်းနှစ်ရပ်ကိုပြန်ညှိနှိုင်းပြီးတော့တခုတည်းအနေနဲ့ထွက်လာတဲ့နေရာမှာတော့ EU လူလာချက်တွေကပိုပြီးတော့နေရာရလာတာတွေ့ရပါတယ်။အပြစ်ကျူးလွန်သူတွေကိုအရေးယူရေးဟာအဓိကကြတယ်လို့ EU ကိုစားတင်ပြတဲ့ Austria တာမတ်ကြီးကလူ့ခွင့်ရေးကောင်စီကိုအခုလိုပြောသွားပါတယ
် Unless impunity is urgently addressed, similar outbreaks of violence and atrocities may continue.
တာဝန်ရှိသူတွေအပြစ်ကင်းလွန်ခွင့်ရနေတာကိုအရေးမယူနိုင်ဘူးဆိုရင်တော့အလားတူလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်နေဦးမှာပါ။ဒါဟာမြန်မာနိုင်ငံအတွက်ရောဒေသအတွင်းကိုပါရိုက်ခတ်ပါလိမ့်မယ်ဆိုပြီးတော့ဒီ EU ကိုစားပြုတဲ့ Austria တာမတ်ကြီးကပြောသွားတာပါ။အခုလောက်တဲ့ဆုံးဖြတ်ချက်အားဆိုလို့ရှိရင် FFN လို့ခေါ်တဲ့ဒီအချက်လက်စုဆောင်ရေးအဖွဲ့ရဲ့အစီအစဉ်စာပေါ်မှာအခြေခံထားတာကြောင့်မြန်မာနိုင်ငံဘက်ကတော့ဒီဆုံးဖြတ်ချက်ကိုလက်မခံညှင်းပယ်ပါတယ်။ဒါဟာအတိမပြုနိုင်တဲ့အချက်လက်တွေကိုကူးကားထားတဲ့တစ်ဖက်သက်အချက်လက်တွေနဲ့ရေးထားတဲ့အစီအစဉ်စာဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်။တစ်ဖက်မှာတော့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့အမျိုးသားညီညွတ်ရေးကိုပါထိခိုက်စေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီကုလသမဂ္ဂဘက်ကဒီဆုံးဖြတ်ထားတဲ့ဒီအချက်လက်တွေကုလသမဂ္ဂရဲ့ဒီအချက်လက်စာဖွေရေးအဖွဲ့ကနေပြီးတော့တင်ပြထားတဲ့အချက်လက်တွေဟာတစ်ပတ်သက်ဆန်တယ်လို့ဆိုပေမဲ့လည်းလူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတော့မြန်မာနိုင်ငံဘက်ကအလေးထားပါတယ်လို့ဒီကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကလူ့ခွင့်ရေးကောင်စီကိုအခုလိုပြောပါတယ
် Regardless of the lack of balance impartiality and fairness of the report the government Myanmar takes
တပတ်သက်မမျှမတရေးထားတဲ့အစီအစဉ်စာဖြစ်ပေမဲ့လို့ဒီလူ့ခွင့်ရေးဆွဆွဲချက်တွေပေါ်မှာမြန်မာအစိုးရဘက်ကတော့အရေးတူအလေးထားပါတယ်မြန်မာဒီမိုကရေစီအကူပြောင်းကာလမှာရခိုင်ကိစ္စဟာစင်ခေါ်အကဲဆန်းချက်တစ်ခုဖြစ်ပါတယ်ဒီကိစ္စအပေါ်မှာအမြင်ချင်းချင်းနဲ့မကြည့်ပဲနဲ့ကြေပြန့်တဲ့အမြင်နဲ့သုံးသပ်ကြည့်ရပါလိမ့်မယ်အခုဆုံးဖြတ်ချက်ထဲမှာပါတဲ့အသုံးအနှုန်းတွေဟာကျူးကျူးကျော်ရန်ဆတဲ့အသုံးအနှုန်းတွေပါသလိုပဲအင်တန်ရှုပ်ထီးပွေလီတဲ့ဒီရခိုင်ပြည်ထနာဖြည့်ရှင်ရဲ့အတွက်အထောက်အကူမဖြစ်စေပါဘူးဒီအချို့ဒီဆုံးဖြတ်ချက်ထဲမှာပါတဲ့အချို့ဖော်ပြချက်တွေရဆိုရင်တော့မြန်မာနိုင်ငံရဲ့အချို့အခြားအာဏာကိုပါထိပါနေပါတယ်ဆိုပြီးတော့မြန်မာတမ္မတ်ကနေပြောသွားတာပါဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကုစရေကတော့ကန့်ကွက်ပါတယ်ဒီဆုံးဖြတ်ချက်ဆိုရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေကိုထင်ရှားမှုမရှိဘူးမြန်မာနိုင်ငံမှာလက်ရှိဒီရိုဟင်ဂျာရေးဆောင်ချက်တွေဟာတိုးတက်မှုရှိနေတယ်ဆိုပြီးတော့ဒီမြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့အခြားကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU သဘောတူညီချက်စာချုပ်ထိုးနိုင်တဲ့အခြေအနေကိုထောက်ပြပါရယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအခုမဲခွဲတဲ့အခါမှာတော့ဒီထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျားနေ9မဲနဲ့ဆုံးဖြတ်ချက်ကအတည်ဖြစ်သွားပါရယ်ဆုံးဖြတ်ချက်ထဲမှာတော့ဒီမြန်မာလူခွင့်ရေးကိုနိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်အရေးယူကန့်တွယ်ဖို့ကုလသမဂ္ဂလူညွန့်ကောင်စီနဲ့ထွေထွေညီလာခံကူပါတိုက်တွန်းထားတဲ့အချက်တွေပေါ်လာပါလိမ့်ခင်ဗျာ